ရုပ်ပုံ36ခရစ်တော်ရဲ့ကိုယ်ခန္ဓာအကြောင်းဖြစ်ပါတယ်ကျွန်တော်တို့ကကိုယ်ခန္ဓာပေါ်မှာရှိတဲ့အင်္ဂါတစ်ခုစီကကိုယ်ပိုင်လုံဆောင်ရရည်ရွယ်ချက်များရှိကြတယ်။မျက်စိကကြည့်ဖို့၊နားကြားဖို့၊ပါးစံပြောဖို့၊စသဖြင့်စသဖြင့်ပေါ့အစိပ်ပိုင်းတည်တည်ရှိပါတယ်။အစိပ်ပိုင်းအလုံးကအတူတူကအလုံးလုံးဖြစ်ပါတယ်။အစိပ်ပိုင်းတစ်ခုဖြားရတာမို့ထိခိုက်တတ်ရရဲဆိုရင်ခန္ဓာကိုယ်တစ်ခုလုံးကတအားနာကျင်ခံစားရပါတယ်။ဖျားသခင်ပြောရင်ယုံကြည်သူတွေကအသိတော်ဆွဲကိုယ်ခန္ဓာတစ်ခုမှအစိပ်ပိုင်းများဖြစ်ကြတယ်။တခိယေရှုကထုတ်ခန္ဓာကိုယ်ရဲ့ဥကောက်ဖြစ်ပါတယ်။ဖျားသခင်ကယုံကြည်သူတိုင်းလှူဆောင်စရာအလုပ်တွေပေးထားတယ်။ဥပမာအဖြစ်တရားခေါ်ခြင်း၊တခြင်းဆိုခြင်း၊ပေးကမ်းခြင်း၊တွင်တင်ခြင်း၊အချင်းချင်းပြုစုခြင်းရဲ့သူတို့ဘောက်ကူညီမှသာခြင်းများဖြစ်တယ်။တကယ်လို့ယုံကြည်သူတို့ကသူရဲ့တောင်းဝန်မကျေပေါ်ရင်အသိတော်တစ်ခုလုံးဒုက္ခရောက်သွားနိုင်ရဖြစ်ပါတယ်။ယုံကြည်သူအလုပ်ဟာဖျားကိုချီးမွမ်းရန်အတွက်အချင်းချင်းလှူကြွေးကြရန်နဲ့အတူတူကလှူဆောင်ကြအောင်မှဖြစ်ပါတယ်။